င်းဆိုးရခေတ်ကစားပြီးလုပ်ငန်းရှင်6000လောက်ကိုလွတ်ပိုင်ခွင့်ချပေးထားတဲ့မြေအီက9ဒိန်းနီးပါးရှိတယ်လို့စီမံကိန်းနဲ့ဗန္ဒရေးဝန်ကြီးလွန်ခဲ့တဲ့အောက်တိုဘာလကုန်ပိုင်းကပြောသွားပါတယ်။ငွေရှင်တဦးကိုဖြန်းဖြန်းနှုန်းအီက900လောက်ပေးထားတာဖြစ်ပါတယ်။လုပ်ငန်းရှင်တတိတွေတိုးပွားလာလို့လေယာဉ်မဲ့ဥယျာဉ်လည်းတိုးပွားနေပါတယ်။လေယာဉ်ပြတ်တာဖြစ်ရှိမှုအတွက်ဒီနေ့အစောပိုင်းကမြေယာဉ်အသုံးချမှုမူဝါဒကိုအမျိုးသားမြေအရင်းအမြစ်စီမံခန့်ခွဲရေးဗဟိုကော်မတီကကျင်းရပါတယ်2014မှာထုတ်ထားတဲ့မူကြမ်းကိုမူကြောအဖြစ်ထုတ်ပြန်တာဖြစ်ပါတယ်ထူးခြားချက်ကတော့ပြည်တွင်းပြည်ပဖွဲ့စည်းတွေပါပါဝင်ဆွေးနွေးတာဖြစ်ပါတယ်အရင်နဲ့မတူဘဲအရက်အဖက်အဖွဲ့စည်းမြေယာမန္တိုင်းအဖွဲ့ EU ဥရောပသမ္မဂအဖွဲ့ USAID အမေရိကန်အဖွဲ့ SIS ဖွံ့ဖြိုးရေးအဖွဲ့နဲ့ကြွကျင်သူတွေရှစ်လဆွေးနွေးလို့ပေါ်ထွက်လာတဲ့ရလာဖြစ်ပါတယ်နောက်တစ်ဆင့်ကတော့အမျိုးသားမြေဥပဒေပြဋ္ဌာန်းဖို့ဖြစ်ပါတယ်ဒီအသုံးချမှုမူဝါဒမူကြမ်းမှာစည်ရင်းမှုပပျောက်ရင်းနဲ့စာနာရေးခါပုံလုံးရေးကိုစဉ်းစားတာမျိုးမရှိဘဲစီးပွားရေးသမားတွေစိုက်ပျိုးရေးလုပ်နိုင်အောင်စီစဉ်ပေးသလိုဖြစ်နေတယ်လို့အယတ္တအသင်းဖွဲ့တွေကမြင်ပါတယ
်။မြေသုံးချရေးခြေကမှုကိုဖော်ပြရမှာဒေသဆိုင်ရာအသင်းဖွဲ့တွေအတိမှန်ပြုထားတဲ့လောက်ွက်ငယ်တောင်သူလေသမားစည်ရင်းသားတိုင်းရင်းသားနဲ့အမျိုးသမီးရဲ့မြေလုပ်ပိုင်ခွင့်ကိုဥပဒေအရအတိမှန်ပြုပြီးကာကွယ်ရမယ်လို့ဆိုပါတယ်။မြေသုံးချမှုကိုဆုံးဖြတ်ရမှာအများပြည်သူရဲ့အကျိုးစီးပွားနဲ့ပုဂ္ဂလိကကုမ္ပဏီရဲ့အကျိုးစီးပွားရှင်ပြိုင်လာတဲ့အခါအများပြည်သူရဲ့အကျိုးစီးပွားကိုဦးစားပေးမယ်လို့ဆိုပါတယ်ပြည်သူအကျိုးစီးပွားကိုဘယ်လိုဦးစားပေးမယ်ဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်အခုချိန်ထိတော့ပုဂ္ဂလိကကုမ္ပဏီကြီးတွေစီးပွားရေးလုပ်နိုင်အောင်ပြည်သူကနေရာရွှေ့ပြောင်းပေးရတဲ့အတွက်မျက်နှာဆုံးရှုံးကြရပါတယ်မြေယာသုံးချရေးမူဝါဒဟာတပ်ဆိုင်ရာအဖွဲ့အစည်းအလုံးကအဆုံးဖြတ်ပေးရမှာလိုက်နာရမယ်တန်းညွန်ဖြစ်တယ်လို့ဆိုပါတယ
်။စာနာရေးကဖူလုံးရေးမြေယာတန်းကတစ်တော့ဆိုင်ရာလုတ်ပိုင်ခွင့်တွေကိုစီမံခံခွဲရမှာနိုင်ငံတကာမှာကျင့်သုံးတဲ့အကောင်းဆုံးလုံနည်းလုံထုံးတွေနဲ့လူအခွင့်ရေးစံတွေနဲ့အညီကျင့်သုံးဆောင်ရွက်ရမယ်လို့ညွှန်ကြားထားပါတယ်။မြေကိစ္စကိုအဆုံးဖြတ်ပေးမဲ့သူကတော့အမျိုးသားမြေအသုံးချမှုကောင်စီနဲ့လက်အောက်ခံတွေဖြစ်တဲ့ဒေသဆိုင်ရာမြေအသုံးချမှုကော်မတီတွေဖြစ်ပါတယ်။လောလောဆယ်နေနာဆုံးရှုံးသူတွေအတွက်ဒီအပိုင်းငါးဟာအရေးကြီးပါလေမြေသိမ်းဆီးမှုရောကြီးပေးမှုပြန်လည်နေရာချထားမှုပြန်လည်အစားထိုးဖြည့်ဆည်းမှုနဲ့ပြန်လည်ထူထောင်မှုကိုအပိုင်းငါးမှာပေါ်ပြပါတယ်မြို့နယ်ရက်ကွက်တို့မဟုတ်ခြေရွာအုပ်စုကအကျိုးသက်ဆိုင်သူတွေအရက်ပဲ့အသင်းအဖွဲ့တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ကျန်းကျင်သူတွေကစီမံခန့်ခွဲမယ်လို့ဆိုပါတယ
်ဒီလိုစီမံခန့်ခွဲတဲ့အခါမှာအပြည်ပြည်ဆိုင်ရာအကောင်းဆုံးနည်းလမ်းတွေနဲ့လူ့အခွင့်အရေးစံတွေကိုကျင့်သုံးဆောင်ရွက်ရမယ်လို့ဆိုပါတယ်မြေသုံးချမှုရည်ရွယ်ချက်အခြေခံမူနီးလန့်တဲ့လမ်းညွှန်ချက်စတာတွေနဲ့မညီညွတ်တဲ့သက်ဆိုင်ရာဥပဒေနီးဥပဒေနဲ့လုံထုံးလုံနည်းတွေကိုပြင်ဆင်နိုင်တယ်သို့မဟုတ်ရုပ်သိမ်းနိုင်တယ်အသစ်ပြဌာန်းနိုင်တယ်လို့ဆိုပါတယ်မြေသုံးမူဝါဒအပိုင်း၈မှာဒိုင်ယနာလူမျိုးတွေရဲ့မြေအသုံးချမှုအခွင့်အရေးကိုအတိအမှန်ပြုထားပါတယ်ဇာတိမြေကိုစွန့်ခွာသွားရတဲ့ဒိုင်ယနာတွေမိမိနေရက်မှာပြန်လည်အခြေချလိုတယ်ဆိုရင်မြေလုံးပိုင်ခွင့်နဲ့နေထိုင်ခွင့်ပေးဖို့အတွက်နိုင်ငံတကာမှာကျင့်သုံးနေတဲ့အကောင်းဆုံးလုံထုံးလုံနည်းတွေကိုကျင့်သုံးပြီးလူအခွင့်အရေးစံနှုန်းတွေနဲ့အညီလုံခြုံဆောင်ရွက်ပေးရမယ်လို့ဖော်ပြထားပါတယ်
။ရိုးရာမြေအသုံးချမှုအခွင့်အရေးအပြည့်အဝရရှိဖို့အတွက်ရိုးရာမြေအသုံးချမှုစနစ်ကိုနှောင်းတွင်ပြတ်ထားမဲ့အမျိုးသားမြေဥပဒေမှာထည့်သွင်းရမယ်လို့ဆိုပါတယ်။ဒီအစီအစဉ်ကိုကြိုဆိုရမှာဖြစ်ပေမဲ့အမျိုးသားမြေဥပဒေမှာမထည့်သွင်းမီမြေစီမံခန့်ခွဲတဲ့ဗဟိုချုပ်ကင်မှုအနာကိုလျော့ပေးရင်းနဲ့အခြေခံဥပဒေကမြေသဘောတရားကိုအရင်ဆုံးပြင်ဆင်ဖို့လိုတယ်လို့တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးဖိုရမ် Ethnic Community Development Forum ကဇူလိုင်လမှာထုတ်တဲ့82မျက်နှာစာတမ်းအာ Customary Land မှာအကြံပေးထားပါတယ်မြို့နယ်26ခုမှာနှစ်နှစ်လေ့လာပြီးရေးသားထားတာဖြစ်ပါတယ်ရိုးရာမြေစီမံခန့်ခွဲမှုစနစ်ဟာအမျိုးသားစနစ်နဲ့ရှင်တွဲတည်ရှိနေတာရာစုနှစ်နဲ့ချီနေပြီလို့ဆိုပါလေ။ဦးသိန်းစင်အစိုးရလက်ထက်ကပြဋ္ဌာန်းထားတဲ့မြေဥပဒေတွေဟာမြေယာသိမ်းဆီးမှုကိုအားပေးတယ်လို့ဆိုပါတယ်။ဒါကြောင့်အမျိုးသားမြေဥပဒေအခြေခံဥပဒေပြင်ဆင်ချက်နဲ့ငင်းချမ်းရေးသဘောတူညီချက်တွေမပေါ်ပေါက်သေးခင်မှာရိုးရာမြေစီမံခန့်ခွဲမှုစနစ်ကျင့်သုံးတဲ့ဒေသတွေမှာမြေသိမ်းဆီးမှုကိုအစိုးရကပိတ်ပင်ထားတယ်လို့တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကတင်ပြထားပါတယ်။မြေအသုံးချမှုမူဝါဒဟာလက်ညွန်သဘောသာဖြစ်တဲ့အတွက်လက်တွေ့ကျင့်သုံးတဲ့အခါမှာနှောင့်နှေးကြံ့ကြာနိုင်တာကြောင့်မ မြေသိမ်းဆည်းမှုကိုချက်ချင်းရပ်တန့်ဖို့အကြံပေးထားတာဖြစ်ပုံရပါလိမ့်ခင်ဗျာ။